နိုင်ငံနှက်ကအကြမ်းမဖက်အာဏာဖီဆန်နေကြတဲ့အစိုးရဝန်ထမ်းတွေကိုသက်ဆိုင်ရာမြို့နယ်လိုက်အာဏာပိုင်တွေရဲ့လက်မှတ်နဲ့အလုတ်ကရာယီရပ်ဆိုင်မှုတွေထုတ်ပြန်နေရမှာ၆ရင်းနှံမြေအလုတ်သမား၆၀၀ကျော်လဲယာရုကရန်နာခံရပါတယ်ဒီလိုယာရုကရပ်ဆိုင်ခံရတဲ့အတွက်သူတို့ရဲ့စာဝင်နေရေးအခက်အခဲချင်းတွေကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါ ၆မြို့ကရင်းနှံမြေအလုပ်သမား၁၀၀၀ကျော်ရှိတဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်စံစဲဝန်ထမ်း၆၀၀ကိုဦးကိုယာရုကရက်စဲကြောင့်တရားဝင်ကြေညာချက်ထွက်လာပါပြီ။ရင်းနှံမြေအိမ်ယာတွေမှာပဲမျိုးရိုးစဉ်ဆက်နေလာခဲ့ကြတဲ့ဝန်ထမ်းတွေဖြစ်တာကြောင့်အခုလိုယာရုကရက်ဆိုင်ခံရတဲ့အချိန်မှာနေထိုင်ရေးနဲ့ပတ်သက်လို့အလုပ်ကရက်စဲခံရတဲ့၆ရင်းနှံမြေကရင်းနှံကျွမ်းခြင်း၅ဝန်ထမ် င်ပြည်တဲ့လူကကတ်နေရတယ်အစင်မပြည်တဲ့လူကတော့ဒီတန်းကကျွန်တော်တို့ပြေးထားတဲ့လိုင်ကန်းလေးတွေမှာပဲအင်းအားမကြီးဖီအားမပေးမချင်းလေးတော့ဆွဲမချမချင်းလေးတော့နေနေသေးတာပေါ့မေ့နေသေးတာပေါ့နန်းစီဒီယံမဖြစ်တော့ပဲစီဒီယံဖြစ်နေတဲ့ဝန်ထမ်းနေနေလဲတော့လုံနေသေးပါတယ်ဒီဆန္ဒပြပွဲတွေမှာပါဝင်ပူးပေါင်းလှုပ်ဆောင်နေပါသေးတယ်
ဒီနေ့မှလည်း6မြို့မှာပျောက်ကြားသပိတ်ကိုအချိန်တိုကျင်းပနိုင်ခဲ့တယ်လို့သူကပြောပါတယ်။ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးတပတ်အကြာဖေဖော်ဝါရီလ8ရက်ကစပြီး6ရည်နှစ်မြေအလုပ်သမား1000ကျော်တညီတညွတ်ထဲစံတာပြခဲ့ကြပေမယ့်အခုတော့စာဝတ်နေရေးခက်ခဲနဲ့မိသားစုဝင်တွေကိုနှောက်ယှက်ချင်းချောက်မှုတွေရှိနေတဲ့သတင်းတွေကြောင့်အလုပ်ပြန်ဝင်ကြရသူတွေရှိနေတယ်လို့သူကပြောပါတယ်။
ဒီစီဒီအဖြုတ်သွားတာတော့400ကျော်ပါတော့တယ်400ကျော်905ကားကြီးလို့ခေါ်ရဲဟိုထမ်းမယ်စီးမယ်အားစုတွေကိုဒုက္ခပေးမှကြီးကြောက်ကြတယ်နေ့အေဟိုနေ့လည်းကောင်းကောင်းမရေရညလည်းကောင်းကောင်းမရေရဘယ်ချိန်ဝင်ဆွဲမှမသိတဲ့ဘဝတွေကိုဖြစ်ကြတယ်အဲ့တော့အဓိကတော့ကြောက်တဲ့စိတ်တစ်ခုရဲ့နဲ့ထွက်သွားကြတာပါအဲ့လုံးကျုံစစ်ချရမှုဆိုတော့မရှိဘူးပေါ့ဗျာဘယ်သူမှတဲတိတ်ပြီးတော့ဘယ်ချိန်လာဆွဲမယ်ဆိုတော့မသိဘူးဘယ်ချိန်ကြီးပြီးမယ်ဆိုတော့မသိဘူးဒီနေရာအင်းကအခက်အခဲဖြစ်စားဟုတ်တော့ဘူးကခက်ခဲဖြစ်တော့ဟိုဒီဖမ်းမစီမောက်လည်းစိုးရင်ရယ်ဘယ်ရမှလည်းအမှားခံချက်ကမရှိဘူးဖြစ်နေတယ်ကျွန်တော်တို့ကလည်းဒီတိုက်ပွဲကိုစုံထီတိုက်ပွဲဝင်ပြီးသွားမယ်လို့ဒီနေရာကြီးပြောပါတယ
်6ရင်းနံမြေမှာဌာနပေါင်းစုံကရင်းနံဝန်တန်းအင်အား1000ကျော်ရှိရမှာလက်ရှိအကြမ်းမဖက်အာဏာဖီဆန်စဲအလုသမား609ဦးရှိနေစေဖြစ်ပြီး400ကျော်ကတော့စာဝတ်နေရေးအခက်အခဲတွေကြောင့်အလုပြန်ဆင်းကုန်ကြတာပါလောလောဆယ်မှာ6မြို့မူလတန်းကနေအထက်တန်းပြအထိဆရာဆရာမတွေနဲ့ပညာရေးဝန်ထမ်းစုစုပေါင်း489ဦးကိုလည်းမေလ17ရက်နေ့နေဆွဲနဲ့နိုင်ငံဝန်ထမ်းဤဥပဒေ161ဤဥပဒေခွဲကကြီးဤဥပဒေ190ဤဥပဒေခွဲကကြီးတို့အရာလုံလောက်တဲ့အကြောင်းပြချက်မရှိဘဲခွင့်မဲ့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးညွှန်ကြားရေးမှူးဒေါက်တာချိုချိုမြတ်အောင်ရဲ့လက်မှတ်နဲ့အလုတ်ရက်စဲကြောင့်အမိန့်စာထွက်ထားပါတယ်။6မြို့ကအကြမ်းမဖက်အာဏာပြစ်ဆန်နေတဲ့မြမရင်နံနဲ့တဘာဝတံငွေဌာန MOGE 6ရင်နံချက်ဆက်ရုံနဲ့တခြားရင်နံဌာနတွေကအလုတ်ရနာခံရတဲ့ဝန်ထမ်းစုစုပေါင်းကတော့609ဦးရှိပါတယ်။မြမရင်နံနဲ့တဘာဝတံငွေကဝန်ထမ်းတွေကိုအလုတ်ရနာကြောင့်အမိန့်စာမှာတော့6လအတွင်းအယူခံဝင်နိုင်တယ်လို့ဖော်ပြထားပါတယ်ရှင်။